မျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းအာဆီယံအလုပ်သမားတမကတွေနဲ့အာဆီယံလွှတ်တော်ကိုယ်စားလှယ်တချို့ကတနင်္လာနေ့မှာလုပ်တဲ့သူတို့ရဲ့တွေ့ဆုံပွဲတွေမှာပြောလိုက်ပါတယ်မြမဒီမိုကရေစီအရေးနဲ့ပတ်သက်ပြီးပါဝင်ကူညီကြဖို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ကသူ့ရဲ့109ချိန်မြောက်အစည်းအဝေးမှာတိုက်တွန်းခဲ့ပြီးတဲ့နောက်အာဆီယံအလုပ်သမားတမကတွေကလည်းဒီကိစ္စကိုအကောင့်ထည့်ပေါ်ဖို့ကြိုးပမ်းလာကြတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်အာဆီယံ Plus 6 Regional Social Dialogue လို့အမည်ပေးရတဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တနင်္လာနေ့ကပြုလုပ်တဲ့ online သစ်ဆောင်ပွဲကိုအာဆီယံနိုင်ငံတွေအပြင်ဂျပန်နယူးဇီလန်တောင်ကိုရီးယားဖိလစ်ပိုင်စတဲ့နိုင်ငံတွေကအလုပ်သမားတမက္ကရီလွတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါမြန်မာဒီမိုကရေစီအရေးအတွက် ILO ရဲ့တိုက်တွန်းချက်ကိုအကောင့်ထည့်ဖော်ဖို့အာဆီယံအလုပ်သမားတမက္ကရီနဲ့လွတ်တော်ကိုယ်စားလှယ်တွေကလှုပ်ဆောင်ကြတာမှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဝိုင်းပြီးထောက်ခံကြဖို့ဆိုတဲ့အချက်ကိုလည်းအဓိကကိစ္စတစ်ခုအဖြစ်ရှေ့တန်းတင်လာတာဖြစ်ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးသူတို့ရဲ့တက်ဆိုင်ရာနိုင်ငံအလိုက်လွတ်တော်အတွင်းလှုပ်ရှားမှုတွေတောင်းဆိုမှုတွေကိုစူးစီးပြီးတဲ့နောက်ဩဂုတ်လ30ရက်မှာတော့ NUG ရဲ့လှုပ်ဆောင်မှုတွေကိုသူတို့အနေနဲ့ထောက်ခံတယ်လို့အသိအလင်းပြောခဲ့ကြတာပါဒီဆွေးနွေးပွဲကိုဦးဆောင်ပြီးတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမက္ကများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကအခုလိုပြောပါတယ
်ဂျပန်ကအမတ်ကလည်းသူတို့ဂျပန်လွတ်တော်ထဲမှာရှိတဲ့ဒီကျွန်တော်မြန်မာပြည်ရေးဒီမိုကရေစီကိုထောက်ခံတဲ့အမတ်တွေနဲ့ CRPS နဲ့သကားပြောပြတယ်နောက်ပြီးတော့သူတို့လွတ်တော်ထဲမှာလည်းသူပြည်နှင်းဌာနသူတို့တောင်းဆိုနေတဲ့ NUG ကိုဒီမှာဆိုအဲ့ဒါတွေအားလုံးကျွန်တော်ပြန်စုပါသူဒီရဲ့နောက်မှာမှာဒီ30နှစ်မှာကျတော့ကျွန်တော်လွတ်တော်ကိုဆိုရည်ဒီတော့ကျွန်တော်ခေါ်ပါတယ်အားလုံးဒီထောက်ခံတယ်ဆိုရင်တော့ဒီတိုင်းတော့မပြီးဘူးပါနော်ကျွန်တော်ဆုံးဖြတ်ချက်ကိုအားလုံးထောက်ခံတာဆိုတိတိကျကျစာရေးပြီးတဲ့နောက်မှာကျွန်တော်တို့ကထည့်သွင်းပါတယ်ဆိုတော့ပြင်သွင်းတဲ့အခါမှာဒါက NUG လုပ်ထားတဲ့အလုပ်တွေပေါ့နော် NUG လုပ်ထားတဲ့အလုပ်တွေကိုလည်းကျွန်တော်ကရေးခဲ့တာရယ်ရေးပြီးတဲ့နောက်မှာဘာတွေလုပ်ပြီးဘာတွေလုပ်ပြီးဆိုတော့ဒါကြောင့်အဲ့ဒါကိုကျွန်တော်ကထောက်ခံပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကဒါကိုလုံးတဲ့ပွဲဖြစ်ပါတယ်
။ ASEAN Plus 6 Regional Social Dialogue ရဲ့ online စီဝေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံမှာ February 10 ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ကြောင်းထည့်သွင်းဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့85ချိန်မြောက်အထွေထွေညီလာခံကိုအခုလ14ရက်မှာကျင်းပတဲ့အခါရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးဖွဲ့စည်းထားတဲ့မြို့သားညီညွတ်ရေးအစိုးရ NUG နဲ့အနာသိန်းစစ်ကောင်စီဘသူကိုအတိအမှန်ပြုမလဲဆိုတဲ့အဆုံးဖြတ်အတွက်နှစ်ဖက်စလုံးကကြိုးပမ်းနေကြတာပါ။အာဆီယံအလုပ်သမားတမက္ကရီလွတ်တော်ကိုယ်စားလှယ်ရဲ့ကြိုးပမ်းမှုကကုလသမဂ္ဂမှ NUG အတွက်အထောက်အပံ့တစ်ခုဖြစ်လာမယ်လို့ယုံကြည်ကြောင်းဦးမောင်မောင်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကတော့တော်တော်မျှော်လင့်ပါ။ဘာဖြစ်လို့လဲဆိုကျွန်တော်တို့လုံးတာရှိတယ်လို့တခြားအစ်စ်ဖွဲ့တွေကအများကြီးလုပ်နေတာရှိတယ်။ကျွန်တော်တို့ကတက္ကန်သားပေါ့။လွတ်တော်ကျွန်တော်တို့ဒီအပြည်ပြည်ဆိုင်ရာမှာလည်းရှိနေတာကတော့အလုပ်သမားတမက္ကရီနဲ့နိုင်ငံရေးပါတီတွေရှိပါတယ်ဥပမာဆိုရင်ကျွန်တော်ဆိုချိုဒီမိုကရက်ပါတီတွေပေါ့လေဘာပါတီတွေပေါ့အဲ့ဒီပါတီတွေကအစိုးရဖြစ်နေတဲ့နိုင်ငံတွေရှိပါတယ်အဲ့ဒါမှာဆိုရင်ကျွန်တော်တို့ကသူတို့ကို NUG ကိုအပြစ်မှပြုလို့ဆိုတဲ့ကိစ္စဆင်းနေလို့ရတာပေါ့နော်သူတို့ရဲ့တက်ဆိုင်ရာနိုင်ငံတွေမှာဒီတက်ဆိုင်ရာလူ့ဘာသာမဲ့ကတဲ့အင်ကြတဲ့ကိစ္စနိုင်ငံသားရေးဝန်ကြီးဌာနဒီမဲ့ကိစ္စလုပ်နေတာတွေအများကြီးရှိပါတယ်ကျွန်တော်တို့ကဒီအားလုံးကဝိုင်းထောက်ခံတယ်ဒီကူကကျွန်တော်မြန်မာနိုင်ငံကလူချင်းနေမြန်မာနိုင်ငံလူချင်းတာကလည်းခုနကျွန်တော်ပြောတဲ့အချက်တွေပေါ်ယူပြီးတော့ပေါ့နော်။ဥပမာ C point A ဘက်ကိုလည်းကြည့်မလား။အခြေခံလုံးမှဖွင့်ရေးကိုလည်းကြည့်မလား။ကျွန်တော်လွတ်လပ်တဲ့အလုံရှင်ဖွဲ့စည်းဖြစ်စေချင်တယ်ကိုလည်းကြည့်မလား။လွတ်လပ်တဲ့လူ့ဘဝတမတာဖွဲ့စည်းကိုလည်းကြည့်မလား။အခြေခံပညာရေးကိုလည်းကြည့်မလား။အဲ့ရတဲ့အားလုံးကအဆင့်တန်းပြီးတော့နိုင်ငံသူတဲ့အာဆီယံအတွင်းမှာပေါ့နော်။တန်းပြီးတော့နိုင်ငံဖြစ်ဖို့ကတော့ကျောင်းလဲဖို့လူပဲဆိုတော့ပြီးတဲ့လူကအားလုံးချောက်ခံနေပါလေ။ဆိုတော့အဲ့ဒီဒီမှာကျွန်တော်လူမတ်တမက္ကရီကမကြံခဲ့အောင်လူမတ်တမက္ကရီနဲ့ပတ်သက်နေတဲ့နိုင်ငံရေးပါတီကိုမကြံခဲ့အောင်ကျွန်တော်တို့ကဝိုင်းပြီးတော့အားဖြစ်ပြီးတဲ့အတူတူကျွန်တော်တို့ကတော့ပြောင်းလဲမှုတွေကိုအားရှိတယ်လို့ကျွန်တော်ကပြောချင်ပါတယ်
။ကဘာလုံးဆိုင်ရာအလုပ်သမားတမက္ကရီများအဖွဲ့ချုပ် ITUC ရဲ့အထွေထွေအသွင်ရေးမှူး Miss Sharon Barrow ကလည်းမြန်မာစစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့နိုင်ငံတကာအစိုးရတွေကသူတို့ကိုလက်မခံကြဖို့ဩဂုတ်လ28ရက်မှာလုပ်တဲ့မြန်မာနိုင်ငံအတွက်အလုံးစုံစီးပွားရေးပိတ်ဆို့လှုပ်ဆောင်မှုဆိုတဲ့ online အစည်းအဝေးမှာပြောခဲ့တာပါ။လာမယ့်ကုလအထွေထွေညီလာခံမှာ NUG အစိုးရကိုလက်ခံပေးဖို့အလုပ်သမားတမက္ကရီအဖွဲ့အစည်းတွေကတစဉ်ကြိုးပမ်းသွားမယ်လို့လည်းသူကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။